သရရှိမှာခင်ဗျာမြန်မာပြည်ဟာကမ္ဘာမှာဒုတိယဘိန်းထွက်ဆုံးတိုင်းပြည်ဖြစ်နေတော့မယ်မြန်မာစစ်စွဲမှုစည်းဝါးနဲ့ဘိန်းနှင်နေကြိုးပမ်းမှုတွေဟာလည်းနိုင်ငံတကာစံချိန်စံညွန်းတွေရဲ့အောက်မှာရှိနေတော့မယ်လို့မနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံကြေးဝန်ကြီးဌာနရဲ့2009ခုနှစ်နိုင်ငံတကာမှုစည်းဝါးဆိုင်ရာအစီအစဉ်အမှာဖော်ပြပါတယ်ဒီကြောင့်အမေရိကန်နိုင်ငံကြေးဌာနနဲ့ဆက်သွယ်မေးမြန်းထားတာကိုကိုကျော်လင်းကတင်ပြပေးပါမယ်
ကမ္ဘာတဝမ်းမှုရေးစေဝါကုန်သွယ်မှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနေနှစ်စဉ်ထုတ်ပြန်နေတဲ့အစီရင်ခံစာတစ်စောင်ကိုမနေ့တုန်းကပဲထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာပြည်ကမှုရေးစေဝါထုတ်လုပ်ဖြန့်ချိမှုတွေကြောင်းလဲပါပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာပြည်မှာဘိန်းဆိုင်ခင်းတွေရော့ကျလာတယ်လို့ဆိုပေမဲ့လည်း Meth Amphetamine လို့ခေါ်တဲ့စိတ်ကြွစေဝါတွေထုတ်လုပ်ဖြန့်ချိမှုကတော့ပိုပြီးတော့များလာနေတယ်လို့ဆိုပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ပြည်စုံသိနိုင်အောင်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမှုရေးစေဝါနှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိတဲ့သူစူဇန်ပစ်မန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ
် Burma remains as the second largest producer of illicit opium. There have been eradication efforts and enforcement of poppy free zones.
မြန်မာနိုင်ငံဟာကမ္ဘာမှာဒုတိယဘိန်းထုတ်လုပ်ဆုံးနိုင်ငံတစ်ခုဖြစ်နေတော့မှာပဲ။အထူးသဖြင့်ဝရီကြီးဆိုးတဲ့ဒေသမှာဘိန်းဆိုင်ခင်းကင်းမဲ့တဲ့ဇုံဖြစ်သတ်မှတ်ပြီးဘိန်းကြီးတွေကိုနှိမ်နင်းတယ်လို့ဆိုပေမဲ့လည်းရှမ်းပြည်အရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာဘိန်းကြီးတွေမနှစ်ကထပ်ပြီးတိုးလာခဲ့ပါတယ်
။ Amphetamine type stimulants that are increasing in that particular area. They actually play a leading role in the regional trafficking.
UWSA ကဝရီထိန်းချုပ်ထားတဲ့နေရာကပဲစိတ်ကြွဆေးရွားတွေထုတ်လုပ်မှုတိုးပွားလာနေပြီးဒေသတွင်းမူရစေဝါထုတ်လုပ်မှုမှာဝရီကပဲဥဆောင်နေကြတာဖြစ်ပါတယ
်။ There have been drug gangs based in the Burma, China and Burma, Thailand border areas.And many of the members are ethnic Chinese produce several hundred million methamphetamine tablets annually.
ဒီမြန်မာနေဆက်နဲ့ထိုင်းမြန်မာနေဆက်တွေမှာမူရစေဝါရောင်းချတဲ့ခိုင်းတွေရှိနေပြီးအများစုဟာတရုတ်တိုင်းရင်းသားအနယ်ဝင်တွေဖြစ်ကြပါတယ်။သူတို့ဟာတန်းနယ်ချီရဲ့စိတ်ကြွဆေးရွားတွေကိုနှစ်စဉ်ထုတ်လုပ်ဖြန့်ချိနေကြတာဖြစ်ပါတယ်
။အဲ့ဒါကတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကမူရစေဝါနှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်ပြီးတော့ပြောရေးဆိုခွင့်ရှိတဲ့ဆူဇန်ပစ်မန်က VOA ကိုရှင်းပြခဲ့တာပါ။မြန်မာစစ်စွဲဘက်ကလုပ်နေတဲ့ဘိန်းကင်းတွေပပျောက်ရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုကကြိုးဆိုတယ်ဆိုပေမဲ့လည်းမြန်မာစစ်စွဲဟာဘိန်းဆိုင်တောင်သူတွေကိုဘိန်းစားတို့တိနံစိုက်တွေးလုပ်ငန်းတွေလုပ်ကင်မှုကိစ္စမှာကူညီထောက်ပံ့မှုတွေနည်းနေသေးတယ်လို့ဝေဖန်ပါတယ်မြန်မာစစ်စွဲရဲ့ဘိန်းပပျောက်ရေးစူးစမ်းမှုတွေဟာနိုင်ငံတကာစံချိန်တွေအထိရောက်မလာသေးဘဲနဲ့နှိမ့်ချနေသေးတယ်လို့လည်းဆိုပါတယ်နိုင်ငံတကာနဲ့ပတ်သက်လို့ကတော့အာဖဂန်နစ္စတန်နိုင်ငံကတော့ကမ္ဘာမှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်နေတော့မှာပဲဗင်နီဇွဲလားနဲ့ဘိုလီးဗီးယားနိုင်ငံတွေမှာတော့ခုနှစ်တုန်းကဘိန်းထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။မြန်မာပြည်မှာဘိန်းထွက်ရော့ကျလာတဲ့ဆိုတဲ့ကိစ္စကိုတော့အမေရိကန်ဘက်ကနေချိန်တဲ့အဆင့်ထိမရောက်သေးဘူးလို့2009ခုနှစ်နိုင်ငံတကာမှုရေးစေဝါဆိုင်ရာစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။